မြန်မာနိုင်ငံမှာအခြေအနေဘလို့ပဲပြောင်းနေဖြစ်စေအချုပ်ကြအနာပိုင်မှုလွတ်လပ်ရေးနဲ့နေမီဒီတန်ခံရေးတို့ကိုကောက်ွယ်ရမှာတရုတ်နိုင်ငံကမြန်မာနိုင်ငံကိုထောက်ခံသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝေါင်ဂျီကပြောပါတယ်။စစ်ကောင်စီကနိုင်ငံသားရေးဝန်ကြီးဦးဝနမောင်နဲ့တရုတ်နိုင်ငံအန်ဝီပြည်နယ်မှာတောက်ကြံကြီးကတွေ့ဆုံချိန်တွင်ဝန်ကြီးဝေါင်ဂျီကအဲ့လိုပြောခဲ့တဲ့အကြောင်းပြည်သူ့ရအာဘော်စင်ဝါသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအခြေအနေတွေနဲ့ကပ်ညီတဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းကိုဖော်ထုတ်တာမှာတရုတ်ကထောက်ခံသွားမယ်လို့လည်းဝန်ကြီးဝေါင်ဂျီကဆိုပါတယ်။တရုတ်မြန်မာစီးပွားရေးစဉ်ကျန်ဆိုင်ရာအရှိန်မြင့်လှုပ်ဆောင်မှုထင်ရှားတဲ့စီမံကိန်းကြီးတွေတည်ဆောက်ရေးအရှိန်မြင့်မှုနဲ့COVID-19 ကာယောဂါတိုက်ဖျက်ရေးလက်တွဲလှုပ်ဆောင်မှုပိုပြီးခိုင်မာအောင်လုပ်ဖို့ဝန်ကြီးဝန်ကြီးကပြောခဲ့ပါတယ်။ထင်ရှားတဲ့စီမံကိန်းကြီးတွေလို့ဆိုပေမဲ့ဘာစီမံကိန်းတွေဆိုတော့ကတော့စင်ဝါသတင်းထဲမှာရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။မြန်မာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့အကောင့်တပေါ်မဲ့စီမံကိန်းကြီးတွေအများပြားရှိပြီးအဲ့ဒီအထက်မှာကချင်ပြည်နယ်ဧရာဝတီမြစ်ဆုံမှာတည်ဆောက်နေတဲ့ရရားလျက်စစ်ထုတ်လုပ်ရေးစီမံကိန်းကအထူးထင်ရှားပါတယ်။တဘောပါဝန်ကြီးထိခိုက်မဲ့အရေးစိုးရင်ကြတာကြောင့်အဲ့ဒီစီမံကိန်းကိုအပြင်းထန်တောင့်ွက်ခဲ့တဲ့အတွက်သမရဦးသိန်းစိန်လက်ထက်ကမြစ်ဆုံစီမံကိန်းကိုရထားခဲ့ပြီးအခုချိန်မှာလုပ်ငန်းတွေပြန်စနေပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကမ္ဘာ့အရာကြီးနိုင်ငံဖြစ်လာတဲ့တရုတ်နိုင်ငံဟာနိုင်ငံသားရေးမူဝါဒမှာရေပွန်ရာအဖြစ်ကုအကျိုးစီးပွားကုတ်ကွက်လေးကိုပဲဦးစားပေးတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒက်ဆန်ရနိုင်ငံရဲ့လူခွေးမတန်းတို့နိုင်ငံတကာကဝေဖန်ထောက်ပြနေတဲ့တခြားကိစ္စရပ်တွေကိုထက်ထွေလို့မရှိပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးစန့်ကျင်သူတွေကိုအပြင်းထန်နှိမ်နှင်းဖြိုခွဲနေတဲ့အပေါ်နိုင်ငံတကာကအပြင်းထန်ဝေဖန်တဲ့အပြင်တံခတ်အရေးယူထားတာတွေတောင်ရှိပေမဲ့တရုတ်ကတော့စစ်ကောင်စီကိုအခိုင်အမာထောက်ခံနေတာပါစစ်ကောင်စီကလည်းတရုတ်နိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတကာကဝေဖန်ပြောဆိုချက်တွေကိုလစ်လျူရှုပြီးထောက်ခံရက်တည်လေးရှိပါတယ်လက်ရှိမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့အပေါ်တရုတ်ကဝေဖန်တာမျိုးမလုပ်သလိုစစ်ကောင်စီကလည်းဒီကျူးကျော်စစ်ကိုထောက်ခံပြောဆိုထားပါတယ်ခင်ဗျာ